Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတရချင်းပေါင်ဘေးရန်နေကင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့တာပါတယ်2021ခုနှစ်မေလ16ရက်ဒီနေ့ငွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညသောရရှင်နေနာဆင်ကြရမှာကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းနေနဲ့အတူထိုင်းနိုင်ငံနယ်စပ်မှာဖမ်းဆီးရမိတဲ့စိတ်ကြွဆေးတွေဟာဝနယ်ကလာတယ်ဆိုတာကို UWSA ဝတာဝန်ရှိသူတွေဘက်ကညှဉ်းဆန်းလိုက်တဲ့သတင်းကိုနားဆင်ရပါမယ်။အဖတ်စဉ်အစီအစဉ်တွေမှာတော့
နောက်ဆုံးရွေးချယ်စာလမ်းမရှိတော့တဲ့ကဏ္ဍစီကိုရွေးချယ်ရတယ်။ဒါ DCDF ဆိုတာကမျိုးလေးတစ်မျိုးကိုကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲ။ကျွန်တော်တို့မှာစနစ်တကျ
ဖွဲ့နေတော့ဖြစ်သွားတဲ့မင်းတပ်မျိုးတိုက်ပွဲအခြေအနေကိုမေးမြန်းထားတဲ့မြမအေးဆွေနေကဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင့်လိုက်နဲ့အတူမှတ်မျှစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြက်အားငယ်တာအချင်းချင်းတွေးကြွတာတွေမဖြစ်ကြဖို့ပွန်ဟမင်းကြီးဖရန်စစ်စကမြမနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့ဆုတောင်းပွဲအတွင်းဒီကနေ့မင်ကြားလိုက်ပါတယ
်။ Cari fratelli e sorelle, mentre il vostro amato paese, il Myanmar, è segnato dalla violenza.
ကနေ့ဒီမှာခင်ဗျားတို့ချင်းမြတ်နိုးတဲ့မြန်မာနိုင်ငံဟာအကြမ်းဖက်မှုတွေပြစ်ပကတွေဖိနှိပ်ချုပ်ချယ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အခုချိန်မှာကျွန်တို့တို့လုံတင်ဆုံးကဘာသာတရားအပေါ်ယုံကြည်မှုရှိဖို့ဖြစ်ပါတယ်ကျွန်တို့တို့ကိုယ်တိုင်ကအဲ့ဒီလိုယုံကြည်မှုမရှိတော့ဘူးဆိုရင်ထွက်ပေါက်ကိုမမြင်နိုင်တဲ့သူတွေအတွက်စိတ်ပြက်အားငယ်စရာကောင်းတဲ့တန်တရားတွေကယုံမထွက်နိုင်တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်လို့ပိုဟမင်းကြီးကမိန့်သွားတာပါခရီးယန်ဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွားတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပိုဟမင်းကြီးဖရန်စစ်စကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပိုဟမင်းကြီးကအကြိမ်ကြိမ်ပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့မိစ္ဆာဝါဒီတွေကအနံ့ရနေပြီးတောကဖိစီးတဲ့အမောင်ညတွေကိုဖျက်ဆီးနေရပေမဲ့ယုံကြည်မှုနဲ့မျှော်လင့်ချက်တွေပြတ်သုံးမသွားဖို့အရေးကြီးကြောင်းလဲပိုဟမင်းကြီးကထပ်သွင်းမိန့်ကြားခဲ့ပါတယ်ဒီချိန်ထဲမှာပဲမြန်မာပြည်သူပြည်သားတွေအနေနဲ့အမှန်တရားနဲ့လက်စားချေလို့စိတ်တွေမထားကြဖို့ကိုယ့်ရဲ့စံတန်မှုတွေကိုစတေးမပြစ်ကြဖို့အပြင်စီးလုံးညင်ညွတ်မှုဟာအရေးပါကြောင်းတွေကိုလည်းမိန့်ကြားခဲ့ပါတယ်။အာဏာနဲ့အကျိုးမြတ်ရလိုမှုတွေဖိစီးလာတဲ့အခါပြည်ပခန့်တွေနဲ့တွဲကွဲမှုတွေအလိုလိုဖြစ်လာကြစမြဲလို့လည်းပုံဟမင်းကြီးကသူ့ရဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းပွဲအတွင်းမိန့်ကြားခဲ့ပါတယ်။ဗုဒ္ဓဘာသာဝင်တွေအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာဝင်8000လောက်ရှိပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်အမျိုးအတော်များများမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်စန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကန်တွေဟာဒီကနေ့မှလည်းအာဏာသိမ်းမှုစန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်စောပိုင်းကအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆိုင်ကယ်စီးပြီးချစ်တဲ့ဆန်နဲ့ပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြတာစီဘက်မှာဒီကနေ့ချစ်တဲ့ဆန်နဲ့ပြခဲ့ကြပါတယ်။စကိုင်းတိုင်းဆလင်းမြို့နဲ့ရင်းမပင်မြို့နယ်တို့ကဆရာနာရှင်စန်းကျင်ဆန်နဲ့ပြဝဲတွေကိုလူထောင်ချီပါဝင်ခဲ့ပါတယ်။အလားတူပဲမိုးကုတ်မြို့ကကျောင်းသားတမကဦးဆောင်ပြီးဒီကနေ့ဆရာနာရှင်စန်းကျင်ဆန်နဲ့ပြဝဲပြုလုပ်ခဲ့ကြပါတယ်။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကတ်မြို့တပိတ်စစ်ကြောင်းလည်းဒီကနေ့မှာအစဉ်အလာမပြတ်လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာတော့မြို့လုံးကျွတ်တပိတ်ဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တရာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်ဒီကနေ့ရန်ကုန်မြို့လယ်ကစုလေဖျားအနီးကာဟွန်တီပီဆီယနာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိတိုက်ဆုံခဲ့သူအနည်းဆုံး890ဦးဖမ်းဆီးချုံနှောင်ခံထားရသူ3989ဦးနဲ့ဖမ်းဝရမ်းထုတ်ခံထားရသူ1659ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကမေလ15ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျာ။ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့
Second seat up where Jar Lungare Yabandian Pipagare, a piano lamp, Picamu, doing Lunga Chaute, Songarello, Didangan Kawaii, a poor way, Biojajako Kokabi, the remediary of Popia Tabare, D Lunga Chauha, Mila Sali and Sangayato, Japuagare, Picamurima, Jasongaralo Subare, Pansi Cantare, Didagan, the piano bebo, down so yaga, Mintamu, Pitukawaii, Tapuarine, Second seat up where Jar, a piano lamp, Picamuri. ပြီးခဲ့တဲ့သတင်းပတ်ကလေးကဖြစ်ပေါ်ခဲ့တာမှာနှစ်ဖက်အသေးပြောက်တွေရှိခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကမေလ9ရက်နေ့မှာတော့လေကြောင်းအပါအဝင်တိုက်ရင်အလုံးရင်းနဲ့တိုက်ခိုက်ခဲ့တာကြောင့်အရသာတေဆုံးထိုင်ရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကလူနေအိမ်တွေနဲ့အကန့်အသတ်မရှိလေကြောင်းကနေပြစ်ခတ်တိုက်ခိုက်နေတာကြောင့်ဒေသခံအများအပြားလည်းဘေးလွတ်ရာကိုထွက Pansi Kaleare, Japan Darinda, Yuki, Kitazumi Ha, Sitaka, Pinidam, Baby, Pianlo Bela Dajau, Japanango Pianio Tobi Pipare, Nanangan Tanamanchichi, Yinimu Gubjata and Inet, two Bos Sujet, Tintarego, Yotin Bela da Piedello, Tugo Pianlo Bemune Patello, Sikon Sigap, Yobare, Bigger Ebila Sashi and Madutia, Jamie of Pansi Kayabi, Lokjan the Rempiamune, Sujet in Cantare, Yuki, Kitazumigo, Insane Gentama, Pansi, Tintin Targeta, Pipare. ตัวนี้เนี่ยยกบ้านเอียยอสิบบ้านเอียว่าจะมาจองตุกิมโยกานาริตาลิซิโกยอกชิเจมาตุกะเปียวบาเรตุฮาตรีนเอาตุพิเตตัวเนี่ยมันงานตัวตุจงตัวเกียร์เอเชนิเดโกเปียนเลเปียวเปียลูจองตัวเนี่ยตุทองจ้าเกเรตุเรียตัวจงโกเลตุมาดัมพิวซูท่าจองยุกิกิตาซูมิกะเปียวบาเรท่องเนี่ยมาตุโชอจินดาริฮาเนี่ยเราที่สามสาเรตุเมื่อเราไม่พิยินตนาเนเชมปิญญ์บ้านเนเซคันยาตุเรชิจองเลตุกะเปียวบาเรเนี่ย
ยูเอเมริกันแต่ยาแบบยามาบาดาซีเซนิกูยาวันโกนายกันเองเซนไอทีไลท์โอมิดาตงเซติกิโลเฮิรตซ์โกตงเชตุนยาไลท์โอมิดาตงเซนิกิโลเฮิรตซ์โกตงคุณตุนยาไลท์โอมิดางาเซติกิโลเฮิรตซ์งาชิเชงาโรเปียเซนิตินุริมาไลท์ละมิดาดิอากูเซกิโลเฮิรตซ์ติงาคงางานิเปียทอลุนเปียนิลาเนเช ငင်္ဂလာပါရှင်ကျမများသိဆင်အောင်ပါတဒင်းဒီကိုဆက်လက်ကြီးညာပေးပါမယ်ရှင်ပါလက်စတိုင်းဂါဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့ကအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်လူ၂၃ဦးသေဆုံးတယ်လို့ဂါဇာမြို့ကျမအီဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းဟားမတ်တို့အကြတိုက်ခိုက်မှုတွေတဲ့ဒီတိုက်ခိုက်မှုကလူအသေးအပြောက်အများဆုံးတိုက်ခိုက်မှု
ရဲရဲအယ်စင်ဝါရဲ့ဂါဇာမြို့ကအင်ကိုဘုံကျဲတိုက်ခိုက်ခဲ့တာပါ။ဟာမတ်စ်ခေါင်းဆောင်အယ်စင်ဝါဟာအဲ့ဒီအိမ်မှာရှိမရှိရှင်းရှင်းလင်းလင်းမသိရပေမဲ့သူဟာတခြားခေါင်းဆောင်တွေနဲ့အတူတနေရာမှာပုန်းခိုနေလိမ့်မယ်လို့ AP သတင်းဌာနကအကြေညာထားပါတယ်။ Israel တို့အနေနဲ့ပါလက်စတိုင်းစစ်သွေးကြွတွေကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလိုအပ်တယ်လို့ဆက်လုပ်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကစနေနေ့ကပြောပါတယ်။ American သမ္မတ Biden ကစနေနေ့တုန်းကဝန်ကြီးချုပ် Netanyahu ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတော့ Rocket ဒုံးကျည်တွေနဲ့ Hamas တို့ရဲ့တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်းနဲ့ Israel ရဲ့ကုကုကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံကြောင်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရိုက်ခတ်မှုဒဏ်ကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူ 4,000 ကျော်နေတာ၃ရက်ဆက်တိုက်ရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 3,100 ကျော်နဲ့သေဆုံးသူက 4,089 ယောက်ရှိပါတယ
်။
ဒီနေ့ဒုတိယလိုင်းကူးစက်မှုကမနစ်ကထက်ပိုးဆိုးပြီးတော့သေဆုံးတဲ့သူပိုများလာတဲ့အကြောင်းသုတ်သံအလုပ်သမားတဦးကပြောပါရယ်မိသေကျူရနေရာတွေနဲ့မြေကမ်းတွေနားမှာအလောင်းတွေပုံနေသလိုအချိန်မီစေကူတာမှုမရလို့သေဆုံးသူတွေလည်းရှိပါရယ်ဆေးရုံတွေမှာအောက်ဆီဂျင်ပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးကာကွယ်ဆေးတွေလည်းမလုံလောက်တဲ့အခြေအနေတွေဖြစ်နေပါရယ်တစ်ချိန်တည်းမှာပဲ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးတဲ့သူတွေနေရာအတော်များများမှာနှာခေါင်းဆီးဝှစ်စင်ဖို့မလိုတော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့တဲ့အပေါ်မှာ American သူနာပြုသက်မကအတင်းကြီးကပြစ်တင်ဝေဖန်ခဲ့ပါတယ်။ဒီလိုနှာခေါင်းစည်းဝတ်ဖို့မလိုတော့ဘူးလို့ကြေညာလိုက်တာကအများပြည်သူကျန်းမာရေးအတွက်အန္တရာယ်များတယ်လို့လူနာတွေသူနာပြုတွေနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့အသက်အန္တရာယ်ကိုချိန်ချောင်းနေတယ်လို့အမျိုးသားသူနာပြုသက်မကအတင်းကြီးအမှုဆောင် Director Bonnie Castillo ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံး COVID-19 ကူးစက်သူ162သန်းကျော်ရှိပါတယ်။ အမေရိကန်ကကူးစက်သူ33သန်းနဲ့ကူးစက်မှုနဲ့အသေးပြောက်အများဆုံးဖြစ်ပြီးအိန္ဒိယကအခုထိရောဂါကူးစက်ထားသူ24သန်းကျော်သေဆုံးသူ2,800ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်ရှင်တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းပြည်နယ်တွေမှာတောက်ကြာနေကလေဆင်နှမောင်းတိုက်ခတ်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးတော့300ကျော်ဒဏ်ရာရသွားခဲ့ပါတယ်။တောက်ကြာနေညပိုင်းကတိုက်ခတ်ခဲ့တဲ့လေဆင်နှမောင်းကြောင့်ဝူဟန်မြို့မှာအနည်းဆုံး10ဦးသေဆုံးပြီးတော့230ထဏ်ရာရခဲ့ပါတယ်။ဒီမတိုင်ခင်နာယီပိုင်းကကျန်းစုပြည်နယ်အတွင်းမှာလေဆင်နှမောင်းကြောင့်အနည်းဆုံး4ဦးသေဆုံးပြီး150နီးပါးဒဏ်ရာရခဲ့တယ်လို့စင်ဝါသတင်းဌာနကဖော်ပြပါတယ်။အစောပိုင်းနှုန်းကကျန်းစုပြည်နယ်ချန်စီမြို့အတွင်းမှာတိုက်ခိုက်ခဲ့တဲ့လေဆင်နှမောင်းကြောင့်ဆက်ယုံအဆောက်အဦတွေနဲ့ရက်စစ်တားပေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုလေပြင်းဒဏ်ခံရတဲ့ဝူဟန်မြို့က2019ခုနှစ်နှောင်းပိုင်းကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးတော့ဖြစ်ပွားခဲ့တဲ့နေရာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာလေဆင်နှမောင်းတိုက်ခတ်လေသိမ့်မရှိပေမဲ့2019ဇူလိုင်လနဲ့ဩဂုတ်လတွေမှာနိုင်ငံအရှေ့မြောက်ပိုင်းလျောင်းနှင်းပြည်နယ်နဲ့ဟိုင်နန်ပြည်နယ်တွေမှာလေဆင်နှမောင်းကြောင့်အနည်းဆုံးလူ14ယောက်သေဆုံးခဲ့ပါတယ်။2016ခုနှစ်တုန်းကလည်းကျန်းစုပြည်နယ်မှာလေဆင်နှမောင်းနဲ့အတူမိုးသီးမုန်တိုင်းတွေကြောင့်အနည်းဆုံး68ဦးသေဆုံးခဲ့ပါတယ်ရှင်။2022ကာတာကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ရှီလာကျင်းပမဲ့ခြေစစ်ပွဲတွေမှာမြောက်ကိုရီးယားကနှုတ်ထွက်လိုက်တယ်လို့အာရှဘောလုံးအဖွဲ့ချုပ် AFC ကတင်းငွေတွေနေ့ကအတည်ပြုကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအပေါ်မှာမြောက်ကိုရီးယားကတစုံတရာအကြောင်းပြချက်မပေးပါဘူး။မြောက်ကိုရီးယားကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်ပြီးတော့မပါတော့ဘူးလို့ပြောတဲ့အကြောင်းဒီလအစောပိုင်းတုန်းကတောင်ကိုရီးယားသတင်းဌာနတွေကရေးသားခဲ့ကြပါတယ်ကိုဗစ် -19 ကူးစက်မှုတွေကြောင့်2022ကာတာကမ္ဘာဖလားအတွက်ဒုတိယအကြိုအာရှခြေစစ်ပွဲအများစုကိုဇွန်လအထိရွှေ့ဆိုင်းခဲ့တာပါငါးနိုင်ငံစီအင်ရှင်တနိုင်ငံမှာစုကစားတဲ့ပုံစံပြောင်းထားကြောင်းပြီးခဲ့တဲ့လကအာရှဘောလုံးအဖွဲ့ချုပ် AFC ကပြောပါတယ်တောင်ကိုရီးယားကအုပ်စု H ရဲ့အင်ရှင်ဖြစ်ပြီးအဲ့ဒီအုပ်စုရဲ့ Lebanon Tirilinga Turkmenistan မြောက်ကိုရီးယားတို့ရှင်းပြနေတာဖြစ်ပါတယ်ဒီအုပ်စုတဲ့မြောက်ကိုရီးယားကစဒုဒ္ဓနေရာမှာရှိပေမဲ့အုပ်စုဘူဖြစ်နေတဲ့ Turkmenistan နဲ့တမတ်သားကွာပြီးမနှုတ်ထွက်ခင်အထိသုံးပွဲကစားဖို့ကြံနေတာပါဒီနေ့ဂျပန်မှာကျင်းပမဲ့ Olympic ပွဲတော်ကိုလည်း Coronavirus ကူးစက်မှာစိုးရိမ်လို့တွားရောက်မရှင်းပြိုင်တော့ဘူးလို့မြောက်ကိုရီးယားတို့ကပြီးခဲ့တဲ့တလကျော်ကပဲကြေညာထားခဲ့ပါတယ်ရှင်တော်ဒါရှင်များရှင်တင်းငွေနေညပိုင်းတွေနောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ထမ်းမြမာနယ်ဆက်ချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်ထဲမှာဖမ်းမိတဲ့စိတ်ကြွဆေးပြား၅တန်းလောက်ဟာရှမ်းပြည်နယ်မန်ယောင်ဝမ်လက်နက်ကင်တွေထိန်းချုပ်ရာဒေသကလာကြောင်းထိုင်းရနာပိုင်းတွေရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဒီသတင်းကိုကျမမအေးမှာပါပြောပြပေးမှာပါ။ထမ်းမြမာနယ်ဆက်ချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်မဲဆောင်ကျေးရွာအမှတ်6နီးလမ်းမပေါ်မှာကျင်ငါးပွင့်ကိုသလုံးတစိမ့်ပါစိတ်ကြွစီဆာလာအိတ်38အိတ်ကိုတဲဆောင်ပြီးမောင်းနှင်လာတဲ့ပစ်ကတ်သားငယ်3စီးကိုနေကြားဆောင်တပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့တာပါကားမောင်းသူတွေဟာကားတွေကိုတောဆက်တွေမှာယက်ပြီးထွက်ပြေးသွားခဲ့ကြပေမဲ့ဆက်လက်စစ်ဆေးဖော်ထုတ်ချက်တွေအရထွက်ပြေးသွားသူတွေဟာမြန်မာနယ်ပွားထိုင်းတောင်ပေါ်သားကတ်တွေကင်ဆောင်ထားသူတွေဖြစ်ကြောင်းအမှတ်9ဒေသနေကြားဆောင်ရဲတပ်ဖွဲ့ကမီလာ15ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးထုတ်ဖော်ပြောဆိုသွားပါတယ်။ဖမ်းပြီးတဲ့စိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယောင်ဒေသဝမ်လက်နက်ကိုင်အင်အားစုများထိန်းချုပ်ရာနေမြေကဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုချက်ပေါ် UWSA ဝတ်တပ်ဖွဲ့ရဲ့လာရှိုးမြို့ဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကတော့အခုလိုညင်းဆိုသွားပါတယ်
။ဒီလိုတိုက်ဆက်ဆွေးဆွဆဲနေကြပါသူတို့ကတော့နော်ဘာမှချင်းမြန်မာလည်းမရှိဘူးနော်။ဘာမှတက်တယ်ထောက်ထားလည်းမပြနိုင်
ဟုတ်ကဲ့
ကျွန်တော်တို့ဖက်ကနေဖြတ်သွားတယ်ဆိုပေမဲ့လည်းဒီလိုလဲကျွန်တော်တို့ပိုက်စိတ်ပိုက်ရှာပြီးဖန်တီးနေနေနေဆိုတာအလုံးအပြည့်ပဲနော်ရန်အောင်ပြည့်ကျွန်တော်တို့လည်းပိတ်ဆို့နိုင်မှုဆိုတာလည်းအထက်ထက်ရှိပါတယ်နော
်ဟုတ်ကဲ့
အဲ့တော့ဒီတဲ့ပိုင်းမဲ့လေနော်အဒီနေဆက်ကြောမှာဆိုရင်တော့ဒါဒီလိုမိသားပြည့်နည်းနည်းတော့မှမဟုတ်ဘူးပေါ့နော်အဲအကလို့တက်ပြီးအထောက်ထားပြနိုင်လဲဆိုရင်တော့ဒါကျွန်တော်တို့ဒီအရေးယူဖို့ကွာကျွန်တော်တို့အသင့်ဖြစ်ပါပဲနော်ဒါကြောင့်ဝါတော့ဘိုင်းပေါ့နော
်။
အထက်ဒေတာအနေနဲ့မှဖြတ်သွားနေတဲ့မူရမောင်ခိုးတွေရှိတယ်ကျွန်တော်တို့လည်းဒီလိုက်တာဖန်စီပေးပေးစုမှုတွေရှိတယ်ဆိုတာအလုံးနဲ့တည်နေပြီးသားပဲလေနော်။ဒါတော့ဖြစ်ဖြစ်ဒီနယ်ဆက်တကြောမှာတော့ဒီမူရမောင်ခိုးကိုယ်နဲ့ရတော့ရှိနေတာပဲ
။မေအိုင်းမြို့နယ်အတွင်းမှာဖမ်းမိခဲ့တဲ့စိတ်ကြွဆေးပြား၅တန်းနီးပါးဟာ မီလာအတွင်ဒုတိယကြိမ်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လဲချင်းမိုင်ပြည်နယ်အမှန်အတိုင်းရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းနယ်မှာရေးသားဖော်ပြကြပါရစေ။စိတ်ကြွစေရဲ့ကာလတန်ဖိုးကတော့ထိုင်းဘက်ဝင်တမ်းမောင်းတထောင်လောက်ရှိတယ်ဆိုပြီးခန့်မှန်းကြပါရစေ။မြန်မာနိုင်ငံအတွင်နိုင်ငံရေးမတည်ငြိမ်မှုကိုခွင့်ကောင်းယူပြီးမူရေခိုင်းနေတာစိတ်က Tenang and Dari Mapa Winjabu let the Bizuabare. Kubeka Yoga Kalama, Atoalari, get that Tinchu Tabi me. We see one Manko Durigaro, Lanya at the dinner, ten twenty Zepitangule, Kulatamakam, we see one, Yazimbu Sayayo, UNODC Gap Josu Tabare, Shudrigan de Dama, we see Wari, and Yapia Pansi Minirao Gin, Kabatawan, Kayoga, Tinchu, Io Signage, we Manko Kainiga, a Queen All Unit, Lekana Dia Chitangule, UNODC Gap Three Pita Valley.
American Day Radio Net Yomian Tanja Season Ago, American Piazu, Washington Murogani Pure Tolu Benivari, American Piazu Man COVID 19 Yoga, Gusapian Wamu, Yevo Chinijao, Vio Radio Net Yotan Season Ago, Yayi Bones and Pian Pure Tolu Beniava, Radio Season Ago Menet Chonaigani, Conanai Tine, Nya Gonaigani, Senai Tinimare, Tolu Benivari, Yomian Tanja Season Ago.
နေ့စဉ်ည9:00နာရီကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ Second Sigu Lenagan Dolani CDF Chimpidu Gagui de Mindaku Mila Sangaini Sri Nidunga Namasitagani Blue Mibingani Lena Chiri Nedamaga Yahi Nineva Pientan Bunja Dekai Blue Ningere John CDF Tapue down Shiduriga Vuegu Biore To meet the Nadribe Miazon Shide Chimpidu Gagui Danine Lena in a Samitan Shinide Namasitagu Blue Kugan Dekai Kedale Mindaga Chinungiri Bajam Lenagai Nijale Mindaye no so chinibi blue shidle, Chi Piduka wait, Mindaye down shidu do pite, Doctor Yomango, my engine, said the Mimian Tarak. Now ye Sunigan Sisima, then said Biwame.
Mindaka, Yama Sitagani, you are good, you are safe by like that, Chinilashi.
Good. Hello, Johnny Arakina. So, do a new lega, point out in the Yaribono.
เนี่ยจ้ะเนี่ยญาติก็ตรุอกุโลเมียอยู่ท้าไล่ดิยันตัวแล้นน่ะปันตะญาติอกุโลก็ตรุพิษขัดนี่แหละป่ะเนาะทีนี้มันเนี่ยเฉยๆเลยป่ะสังเกตได้ตัวที่ 3
ခွန်နိုင်ခွဲလောက်ကစားမှာရဲရင်ပေါ့နော်ရဲရင်နေတဲ့ဟိုချောင်းအတိုင်းပေါ့နော်ကျွန်တော်အကမောင်းချောင်းအတိုင်းပေါ့နော်ချောင်းတိုင်းတက်လာတယ်လူကြီးချတယ်လက်နဲ့တွေချတယ်မနေ့ကဟတ်ကီအသွားအလာပြန်တက်မှုတွေကအသိနဲ့တဲ့ဆိုတယ်ဟတ်ကီပေါ်နေလေဒီခတ်တာလေးရှိတယ်ဟတ်ကီပေါ်လက်နဲ့ပြင်းပြစ်တာပေါ့နော်ကျွန်တော်ခုနကပြောတဲ့တန်းတန်းတေးတွေစီဒီနောက်တုံးလုံးကြောက်ခွဲတယ်သူကကုန်းတင
เนาะอะเนี่ยကျွန်တော်တို့ CDF เนี่ยไอ้ဆက်ချုပ်မှန်စစ်ပါလေစစ်ဖြစ်နေတယ်ပေါ့တိုက်ပွဲတွေဖြစ်နေတယ်ပေါ့เนาะအဲ့ဒါကိုလည်းသူတို့ချမ်းပြစ်တာပေါ့เนาะဆက်ချုပ်မှန်စစ်မှာဒီရင်ပေါ်နေပဲဒီဟာချစ်ပေါ်နေပဲလိုလက်နေကြီးနှလုံးတုံးလုံးကြတယ်အဲ့ဒီစမှာပဲနေရာအနဲ့မြို့နေရာနဲ့မဲတက်တည်ရှိနေတဲ့နေရာတွေကဘယ်သူမှမရှိပါသေးဘူးဒီမှာချစ်ကတ်သွားတာကိုမလက်လက်နေကြီးပေးကိုအချိန်ထုတ်တယ်လို့ရှိနေမျိုးတွေကိုစတာပေါ့เนาะ
ချင်းဒီတည်သူကာကွယ်ရေးတက်အနေနဲ့ကကြတော့အခုကဟိုတခြားဟိုတိုင်းသားလက်နက်ကိုင်ကြီးဒါမှမဟုတ်ရင်အခု NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့သူတို့ကအကူအညီရောရလားရှင
်ကျွန်တော်ကချိတ်ဆက်မှုရှိတယ်ချိတ်ဆက်မှုတော့ရှိတယ်အကူအညီကတိတိကျကျခံခံမှာတော့မရသေးဘူးခင်ဗျအမှန်တော့ကိုသူကိုသအနေနဲ့ပဲသူ့မျိုးကိုကာကွယ်ဖို့တက်လို့ပေါ့နော်လက်နက်မကင်လို့မဖြစ်ရတဲ့အခြေအနေရောက်လာပြီပေါ့လေအဲ့ဒါဆိုတော့သူ့ကိုယ်ကိုကာကွယ်ဖို့အတွက်self defense ball เนาะအဲ့လိုမျိုးနေနေပဲဖွဲ့ထားတဲ့အဲ့လိုအဖွဲ့ငယ်လေးပဲ လက်နဲ့ကြည့်ကြည့်တက်ဆင်နိုင်တာတို့ဘောင်းပြန်နေကိုင်းနိုင်တာမျိုးမရှိဘူးကျွန်တော်တို့ခါဆူတက်တယ်ရှိတယ်နှလုံးကျူးတဲ့တည်းဒူမီဒူမောင်းနေပေါ့နော်အဲ့လောက်နဲ့ပဲကျွန်တော်တို့ကာကွယ်နိုင်တယ်ပြစ်ခတ်နိုင်တယ်ပေါ့နော်ကျွန်တော်တို့မျိုးစိတ်ကာကွယ်ထားနိုင်တယ
်ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းပေါ့နော် CDF ဘက်ကရောဘယ်လောက်ထိကြာဆုံးလဲရှင်အကြာဆုံးနေဘယ်လောက်ထိရှိခဲ့လဲရှင
်ကျွန်တော်တို့ခံရမှာဆိုအရှိတပွဲနောက်တပွဲပေါင်းလိုက်မှာဆိုကျွန်တော်တို့ဖက်က9ယောက်ကျော်ကြာတယ်တနက်ဆိုတာကပုံစံနေတန်လို့ပေါ့နော်တရရတွေတို့အကုန်လုံးကလည်းပုံစံကြောင့်တရရရတယ်သူတို့ရှင်ဖြစ်တယ်ပေါ့နော်ဆက်တနက်ဒီမရှင်းကန်းဒီဒီမောင်းပြန်ဒီကြောင့်တရရရဆိုတာမရှိတော့ပဲအဲကျေသူတို့ဖက်ကတော့အခုဥပမာ14ရက်နေ့တိုက်ပွဲဆိုရင်သူတို့ကစိတ်ကား60တက်လာတယ်စိတ်ကား60နဲ့180ကျော်အကုန်လုံးစိတ်ကား60တော့ကျွန်တော်တို့မီးရှို့လိုက်နိုင်တယ်ပေါ့နော်အဲ့လိုမျိုးလက်နဲ့တချို့ပါတင်းလိုက်နိုင်တဲ့အဆင့်ရှိတယ်ဆိုတော့သူတို့ဖက်ကတော့ဒါအရှိချမ်းတိုက်ပွဲပဲရှိသေးတယ်လေအဲ့လိုဆိုတော့သူတို့ဖက်ကကျွန်တော်ထင်တယ်အနည်းဆုံး30ကျော်တော့ကြာပါပဲအနောက်ချမ်းတိုက်ပွဲမှာလည်းသူတို့စစ်ကား6စီးနဲ့အကြည့်လာတယ်မြို့ကိုရောက်လာနိုင်တာ10စီးလောက်ပဲရှိပါတယ
်အဲ့တော့အခု CDF ကအဓိကတုံးနေဒီတူမီတနက်အကြောင်းကိုလည်းပြောပြပါအောင်ရှင
်တူမီတနက်ဆိုတာကဟိုအိတ်လက်ကပထမကဘာစစ်ကလောက်တောင်မှချစ်မမီတဲ့တနက်ပါကျွန်တော်တို့1889ပေါ့နော်1890ဝင်းဒီမှာကျွန်တော်တို့ဒီနဲ့ချက်ပြည်စားဒီကိုတက်ခတ်တော့ကကျွန်တော်တို့ရဲ့ရှေးချင်းပိုးပွားတဲ့တုံးကဲကဏ္ဍမျိုးပါရန်မုံကိုထောင်းရတယ်ရန်ထောင်းရန်ထောင်းတယ်ပေါ့ရန်ထောင်းပါရန်မုံကိုရတယ်အဲ့ဒီရန်မုံကိုကျွန်တော်တို့ကတနက်ကျောင်းရှေးရနဲ့ထည့်တယ်ထည့်ပြီးမှအဲ့ဒီချဲဒီကြီးအဲ့ဒီတနက်ကျောင်းထိတ်ခါတယ်ပဲထည့်တယ်ထည့်ပြီးတာနဲ့ကျွန်တော်တို့ပြီးနာမှာကက်လို့ခေါ်တဲ့ကက်ပေါ့နော်ကက်နဲ့တနက်ကျောင်းလေးမှာထဲမှာလက်မနဲ့ပေါ့နော်ဒီမောင်းတံကိုကွေးလိုက်တယ်အဲ့မှာရန်မုံနဲ့ထည့်မယ်ကက်ချက်ပြီးမှကြည့်တဲ့အခါကျအဲရန်ပေါက်ပွဲမှုနဲ့ပြောင်းတဲ့ကိုဆက်တဲ့မှာပြောင်းတဲ့ရန်တွန်းကအားနဲ့ရှုပ်ထွက်လာပါမတ်ကက်တွေပေါ့တော်လိုက်တဲ့မျိုးပါပဲဒီမှာတော့ချင်းပြည်နယ်မှာတော့ဒီလိုမျိုးတူမီတဲ့တဲ့ကိုကန်ကွန်ပြူတာပေါ့သူတို့ကရန်ကရည်စူတော့ပြစ်လို့မရတော့ဘူးတခါလေကက်ကမပေါက်ရင်တရက်မပေါက်ဘူးမီးမကုရင်လည်းတရက်မပေါက်ဘူးပေါ့နော်အဲ့လိုမျိုးအခက်အခဲမျိုးရှိတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့အဓိကဒီ CDF ပေါ်ပေါက်လာပြီးတော့ဟိုဆရာနာသိမ့်မှုကိုစန့်ကျင်တဲ့နေရာမှာအဓိကလက်နဲ့နဲ့အဲ့လိုပြန်ပြီးတော့ခုခံဟိုတိုက်ခိုက်လာတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘယ်အချိန်ကစပြီးတော့ဘယ်လိုစဖြစ်လာလဲရှင
်ဧပြီလ24ရက်နေ့မှာစတာခင်ဗျကျွန်တော်တို့ကတောက်လျှောက်တပိတ်စီလုပ်တယ်သူတို့ကတင်းလိုက်ကျွန်တော်တို့ကတင်းလိုက်တယ်ပေါ့နော်တပိတ်ဆန္ဒပြတောက်လျှောက်လုပ်လာခဲ့တယ်24ရက်နေ့မှာစတစ်ကာကမ်ပိန်းပေါ့နော် we support energy စတာတန်လေးကပ်နေတဲ့အချိန်မှာကျွန်တော်ရဲ့လူဒီ9ယောက်ကိုသူတို့ရုပ်တရက်ကားနဲ့ရောက်လာမှာအကုန်လုံးဖမ်းခေါ်သွားတယ်။ဖမ်းခေါ်သွားပြီးတဲ့နောက်မှာကျွန်တော်တို့လူထဲမှာချက်ချင်းနဲ့လူတွေစုတယ်။လူတွေစုပြီးမှကျွန်တော်တို့လူကိုပြန်ဆော့ပေးပါလို့ကျွန်တော်တောင်းဆိုတယ်။ယူနယ်ရေးမှုကိုတိုင်းရောက်လာတယ်။သူကပြန်ဆော့ပေးပါမယ်တဲ့ကျွန်တော်တို့ကအတင်းပြန်တောင်းဆိုတော့ခံဝင်ပေါ့နော်ခံဝင်ရေးမယ်။အဲ့မှာလက်မှထိုးတယ်။ဘာပုံမှန်မှလည်းမဆွဲဘူးပေါ့နော်။ပြန်ဆော့ပေးပါမယ်တဲ့ချက်ချင်းပြန်ဆော့ပေးပါဆိုပြည်သူတွေကအတင်းတောင်းဆိုတော့အခုခါအခုချက်ချင်းတော့လုံးလုံးမရပါဘူးတဲ့သူတို့ခံဝင်ကြီးခိုင်းမယ်ခံဝင်မှလက်မှထိုးမယ်ပါညာနဲ့နဲ့ကြာပါမယ်ဘောတော့ပြန်ကြော်ပေးပါမယ်လို့ပြောတယ်အဲ့ဒီနေ့လယ်မှာပဲဒါ next year နေ့လယ်တနင်္ဂနွေဝင်းတင်ဖြစ်မယ်ဆိုတော့ဒီလူတွေကလည်းခင်ဗျားတို့ရဲ့တွေကျွန်တော်တို့မယုံဘူးခင်ဗျားတို့ကျွန်တော်တို့မယုံဘူးခင်ဗျားတို့ပြန်ကြော်ပေးမယ်ဆိုရင်လည်းမယုံဘူးဆိုတော့ပြန်နေနိုင်သားပြန်ကြော်ပေးမှလည်းပြန်ကြော်ပေးမယ်ပြောတယ်ပြန်နိုင်အောင်ဆုံးထားပြန်ကြော်ပေးမှလည်းကျွန်တော်မေးလိုက်တယ်နေ့တော့သူကစဉ်းစားမှ6နာရီနောက်ဆုံးထားပြန်ကြော်ပေးပါမယ်လို့ပြောပြောတယ်ဆိုတော့လူရင်းပြရင်တော့ဟုတ်တယ်တော့ဆက်မပြောဆိုအဲ့ဒီ24ရက်နေ့ညအစမှာပြစ်ခတ်မှုတွေဖြစ်တော့တာလေ CDF ကတော့တရားပွင့်ဖွဲ့စည်းလိုက်တော့25ရက်နေ့မှာ CDF ဖွဲ့စည်းကြောင်းကြေညာလိုက်တယ်အဲ့တော့တရားပွင့်ပေါ့နော
်အခုအဲ့တော့ CDF ကအခုဘာဆက်လုပ်မလဲရှင
်ကျွန်တော်တို့အနေနဲ့ညီချင်းတက်ပွဲပြစ်နေဆိုရင်တို့ရဲ့လက်နက်တွေတာနေပါစေရတယ်ကျွန်တော်တို့ဒီရှင်ပြစ်နိုင်တယ်ကျွန်တော်တို့မှာကျွန်တော်တို့ရဲ့နေနေကျွန်းကျင်မှုကျွန်တော်တို့ရဲ့တရားတက်ရေးစိတ်ကရှင်းမှုပေါ့နော်လူငယ်တွေနဲ့ရှိတယ်ဒါပေမဲ့သူတို့ကအဲ့လိုမြေကြီးကဘလို့မှရှင်မတွန်းနိုင်တာတိတော့မနေ့ကပေါ့နော်မနေ့စိုးစိုးပိုင်းမှာရရရင်ကအချိန်ကို20လောက်ကိုအပြန်တက်20ချင်း20ကျော်ပြန်တက်လို့ပြီးမှမြို့လေကောင်ကိုပေါ့နော်မြို့လေကောင်မြို့အနောက်ချမ်းပေါ့လေမြို့တွင်းတဲကိုသူတို့တက်တီကိုရိတ်လက်နဲ့ပြော်ရိတ်ခါကြအကုန်လုံးကြော်ကြော်ခြာတော့ကျွန်တော်တို့ရဲ့ဒူမီဒီခါချိုးရတဲ့ရရရင်ကိုကျွန်တော်ငေးကြည့်လို့နိုင်လို့ပဲတက်နေတာပေါ့ကျွန်တော်တို့လည်းမြို့တွင်းမှာသူတို့ကိုတိုက်မယ်ဆိုရင်မြို့အရန်အချိန်နာတော့မယ်ဂျီဒူတွေအချိန်နာတော့မယ်ပြီးတော့လေသူတို့ကဒီပြည်နောင်လန်ခွဲပေါ့နော်ပြည်နောင်လန်ခွဲနှိခွန်လေးတက်ရင်းကိုတက်သွားမယ်နေရာနာမှာသူတို့က And I'm a little penne, Pidu penne, General Epeka, Pidu Kawai, Pekalu, the Pan, the two family there, a chabon, or Sinetti to the Suba, Pamima, Pudu, do that I know. She and a Tuan Kanima, Murio, the two in Nagara, General in a chat to it. Pirole, General Kanjita, so you knew there, go, then a kid in a Tita Pupila, down she did. Sakata, Nicolita, Mimane, one or all the new Yantinama, Sulu, General, then a shop be like that. Then General, the in Arika, she did it. So, the name of the UPS, so be there, I want to change the job. The daughter, General to do go, the amount of poor. Think that they are going to do what she needed. I think I don't see that the book came out of it. A cool, you got to the
okay, so a cool, the Mindama, she did it again, yeah, or Blouty Trapinia.
Okay, you know, the guy to my head and me by the giant damn mama. So, no, Dorte Yoni there, Dorte Anne there, Aku, Dorte Ma Yoni there, Kali, the Nimani Kali, you go, a Piri go, New to Midi go, Suzu Bong, Sengayo, Yoni Telago, Genoru, Nelama Chongla, look, Genoru Kuni Pini there, New Rialu, a Colonel, Pion Nigare, Duluba, Puatinaman, Puatiakanaman, Duluakanatu, stick on the ที่ลาลิมาที่คาตาลิชิเลตัวช่องตัวลงมาลงมาลงชงลูกยูโตเทวขับดีลาเลยเป็นชิเชตัวแต่จำนวนเนี่ยที่ชิมาชนิดาเพื่อที่จะเนี่ยมาจอดเอาลูกบังคุณเตยดอชิแต่จำนวนที่เดียวชิลิบอกแต่เนี่ยมาแต่เนี่ยลงมาลูกอีกลงมาที่นั่นเองจ้าเลยนี่จะอยากโตหรือต้องมีเทมันนี่เนี่ยเลยพอลูกพงอ้อมเนี่ยเลยวะเนาะแต่เนี่ยเราจะโกนงเนี่ยพิจารณาบ่เนาะนี่ล้านยาลาบ่เลยอะไรมีเวชนี่เลย အခုဒီလိုစပေးဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတရားရောအလိုအပ်နေရာအနေထားမှာဘယ်အရာတွေအတိအကျအရေးကြီးဆုံးတော့စားတော့ဖို့စားဖို့တော့ဖို့ပါနော်စားဖို့တော့ဖို့တော့နံပါတ်1ကြီးတယ်နံပါတ်2ကတော့ရှယ်တာတွေပေါ့ကျွန်တော်တို့ကတခါမှအဲ့လိုစစ်ကြီးတဲ့ပုံမျိုးပါမှလည်းမဖြစ်ဘူးအရင်ဒီနေ့အချိန်ကျနေနေရာဆိုတော့လေဒါမျိုးနဲ့ဂျုံလေးဂျုံသားမရှိတော့ဒါပထမဆုံးချင်းပေါ့ ကျွန်တော်တို့ဘာလို့မှမပြီးတဲ့ပုံစံဖြစ်နေတဲ့ပုံမျိုးပေါ့နော်ခုမိုးရဒီရောက်လာပြီမိုးကြီးဒီမိုးရွာလာလို့ဖြားနာတာဖြစ်လာလဲသူတို့ဒုက္ခတွေကြောက်အောင်မျိုးပေါ့နော်စီးဝါတော့လည်းကြီးအောင်မျိုးပေါ့လေဒီလမ်းကြောင်းတွေပေါ့နော်ကျွန်တော်တို့မြင်းတက်မြို့ကိုဝင်နိုင်တဲ့လမ်းကြောင်းကဒီဘုတ်ကူပဲရှိအောင်ဘုတ်ကူကနေအဓိကရှိတယ်ကံကောပဲကရှိနေပေါ့နော်အဲ့လိုမျိုးပဲရှိတယ်ဒါပေမဲ့
ပြီးတော့အဲ့လိုအင်အားအလုံးကျွန်းသုံးပြီးတော့လက်နက်ကြီးတွေနဲ့ပေါ့နော်ပြစ်ခတ်နေနေတဲ့ကိစ္စကိုအမေရိကန်နဲ့ပြည်တင်ကတန်ယုံနေရလဲတော်တော်လေးကန့်ကွက်ရှုံချထားတာပေါ့နော်နောက်ပြီးတော့ NUG
အမျိုးသားညီညွတ်လို့မရတော့ဘူးကျွန်တော်တို့ကကျွန်တော်တို့ကနေ့ကနေ့ကကြိုးကြိုးရိုးရိုးစံနာကြတယ်ပေါ့နော်နောက်ဆုံးရွေးချယ်ချက်လမ်းမရှိတော့တဲ့နဲ့ကဏ္ဍချင်းကိုရွေးချယ်ရတယ်ဒါ DCDF ဆိုတာကမြို့လေးတစ်မြို့ကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲကျွန်တော်တို့မှာစနစ်တကျပဲစီးဖို့လက်နဲ့အရာပိုင်းရတော့ဒေသမရှိဘူးလေအဲ့ဒါကိုတရားအလွန်ကျွန်းတုံးတယ်ဒီနေ့မနေ့ကမင်းတပ်မ အကျန်တန်းဆုံးအရက်သုံးနေနေပေါ့နော်အဲ့လိုမျိုးပြစ်ခတ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုအဆုံးဆုံးဒီတော်လှန်တော်ပွဲရှိတယ်အနိုင်ငံတကာတော့လက်နက်ကိုပံ့ပိုးဆိုတာတွန်းထုတ်တင်တွန်းထုတ်နေတယ်ဒါနဲ့ကျွန်တော်တို့အနေနဲ့တော့ဒါပဲလို့တယ်စိတ်ကြတိရှိရလို့ရှိနေတယ်ကျွန်တော်တို့ပြန်ချောက်ချမယ်လူလူစုယုံနေတယ်ကျွန်တော်တို့တော်လှန်တော်လှန်နဲ့ကျွန်တော်တို့ရေးမြေကျွန်
ဟိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအခက်ခဲတွေကြားရရပါတော့အော်ကျမတို့ VO ကိုအချိန်ပေးပြီးပြောချင်တဲ့ကျေးဇူးတင်ပါတယ်ရှင်ကျေးဇူးပါခင်ဗျာ
ခုလိုဒီဘင်းတက်ကနောက်ဆုံးအချိန်နဲ့ပတ်သက်ပြီးတော့မိညာမှုတဲ့မြမစစ်တပ်ကပြောပြရမှု VO ကတယ်ဖုန်းနဲ့ဆက်တယ်ဖြစ်ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
မင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲကော်မရှင်
2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာတတ်သိပြနိုင်ပြီလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အနာဒိစကောင်စီရဲ့ရှင်းလုံးကစဉ်9ရက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးမဲစည်းရင်းတွေစစ်ဆေးရေးဆိုတာကိုအမှတ်စဉ်1မှာထည့်သွင်းထားတာတွေ့ရပါတယ်အာနာသိမ်းပြီးသိမ်းမကြခင်မှာပဲရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းခဲ့သလိုမဲစည်းရင်းစစ်ဆေးတာတွေကိုနိုင်ငံအနှံ့မှာပြုလုပ်နေပြီးနိုင်စင်သတင်းထုတ်ပြန်မှုတွေလည်းလုပ်နေတာတွေ့ရပါတယ်ပုံမှန်အားဖြင့်တိုင်းနယ်ပြည်နယ်မြို့နယ်တွေကမဲစည်းရင်းအခြေအနေတွေကိုစည်းစရာနဲ့ပြသတာမျိုးလောက်ပဲရှိပြီးမေလ14ရက်နေ့မှာတော့ဆုံးဖြတ်ချက်ချမှတ်မှုပါဝင်တဲ့အချက်၈ချက်ပါထုတ်ပြန်ချက်ကိုသတင်းစာအချက်ပို16မျက်နှာအထိအသုံးပြုဖော်ပြထားတာတွေ့ရပါတယ်2020အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်အသစ်ကဘာတွေစစ်ဆေးတွေးရှိပြီးဘလို့ကောက်ချက်ချထားသလဲအဲ့ဒီကောက်ချက်တွေဟာကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲမှာဘလို့လူတွေကဘလို့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးဖော်ထုတ်နိုင်ခဲ့ပါရဲ့လားဆိုတဲ့ကိစ္စကစိတ်ဝင်စားဖို့ကောင်းပါတယ်
မေလ13ရက်နေ့ထုတ်ပြန်ချက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရန်ကုန်တိုင်းဒေသကြီး45မြို့နယ်ရဲ့မဲစည်းရင်းတွေနဲ့မဲပေးမှုအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းအဲ့ဒီလိုစစ်ဆေးရမှာကော်မရှင်အဖွဲ့ဝင်တွေတွင်မကရဲလာဘကမြို့နယ်ထွေအုပ်နဲ့အခြားသက်ဆိုင်သူတွေပါဝင်တဲ့အကြောင်းစစ်ဆေးရမှာမဲစည်းရင်းတွေမှာနိုင်ငံသားစီစီရေးကတ်မရှိသူတွေကတ်နံပါတ်တစ်ခုတည်းနဲ့၃ချိန်အထက်ပါဝင်နေတဲ့သူတွေ၂ချိန်ပါဝင်နေသူတွေကိုတွေ့ရတဲ့အကြောင်းမဲယုံတွေအလိုက်မဲလက်မှတ်ရော့နေပျောက်ဆုံးတာတရားမဝင်အပိုရှိနေတာတွေကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်စစ်စစ်တွေ့ရှိချက်အရမဲစင်းကောက်ယူရမှာဥပဒေနဲ့မညီညွတ်တဲ့မှားရွေးမှုတွေတွေ့ရကြောင်းမဲလက်မှတ်ပျောက်ဆုံးတာနဲ့အပိုတွေ့တာတွေဟာတရားမဝင်ဆောင်ရွက်မှုတွေကြောင့်ဖြစ်ကြောင်းအရင်မဲပေးမှုတွေနဲ့နှိုင်းရှင်ရင်ကြိုတင်မဲပေးမှုရာခိုင်နှုန်းများနေတာကလည်းဥပဒေနဲ့မညီတဲ့ကြိုတင်မဲကောက်ခံမှုကြောင့်ဖြစ်ကြောင်းမဲပေးရမှာနိုင်ငံသားစီစီရေးကတ်မပါဘဲမဲဆန္ဒရှင်တပ်သေးကန်လက်မှတ်နဲ့မဲပေးမှုကိုလက်ခံဆောင်ရွက်ခဲ့ကြောင်းကိုဗစ် -19 ရောဂါကိုအကြောင်းပြုပြီးဥပဒေနဲ့မညီတဲ့ညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်ခဲ့ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ရန်ကုန်တိုင်း45မြို့နယ်ရဲ့မဲစင်းတွေနဲ့မဲပေးခဲ့မှုအခြေအနေတွေ့ရှိချက်တွေဟာသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေနီးဥပဒေတွေနဲ့ညီညွတ်မှုမရှိတာကိုစစ်ဆေးတွေ့ရှိရတယ်လို့ဆိုပြီး2020ရွေးကောက်ပွဲအကြိုကာလအရင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့အမိန့်တွေညွှန်ကြားချက်တွေအသိပေးကြေညာချက်တွေကိုပြန်ပြီးဖော်ပြထားတာတွေ့ကြရပါတယ်နောက်ရက်တွေမှာလည်းအခြားသောတိုင်းနယ်ပြည်နယ်တွေရဲ့အချက်အလက်တွေကိုဖော်ပြပြီးအလားတူဇက်တိုက်ထုတ်ပြန်လာတာတွေ့ရပါတယ်
။လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်ထုတ်ပြန်ချက်နဲ့ကောက်ချက်တွေမှာ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘယ်သူတွေကဘယ်နည်းဘယ်ပုံနဲ့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားတာမတွေ့ရပဲရွေးကောက်ပွဲဥပဒေနီးဥပဒေတွေနဲ့ညီညွတ်မှုမရှိဘူးဆိုတာလောက်ကောက်ချက်ဆွဲဖော်ပြထားတာတွေ့ရပါတယ်။တကယ်တော့ရွေးကောက်ပွဲတစ်ခုမှာမဲပသမာမှုရှိမရှိဆိုတာနဲ့ပတ်သက်ရင်ရွေးကောက်ပွဲအမျိုးအစားတစ်ခုခုအတွက်ကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေကမဲယုံတစ်ခုချင်းစီရဲ့အချက်အလက်တွေအဲ့ဒီမဲယုံတစ်ခုချင်းစီကမဲပေးမှုမဲရည်တွဲမှုမှာပါဝင်သူတွေအားလုံးကိုခေါ်ယူစစ်ဆေးတာနဲ့တည်းပေါ်ပေါက်ပါတယ
်မဲယုံတစ်ခုချင်းစီမှာအဲ့ဒီမဲယုံရဲ့မဲပေးပိုင်ခွင့်ရှိသူစီရင်မဲယုံအတွက်ရတဲ့မဲလက်မှတ်အရေးအတွက်အသုံးပြုတဲ့မဲလက်မှတ်အရေးအတွက်ပိုတဲ့မဲလက်မှတ်အရေးအတွက်ဘဲပါတီကဘဲအမတ်လောင်းတယောက်စီကရတဲ့မဲလက်မှတ်အရေးအတွက်ပယ်မဲအရေးအတွက်စတာရီရှင်းရှင်းလင်းလင်းစီရင်ပြုစုအမတ်လောင်းကိုယ်စားလှယ်ရီနိုင်ငံရေးပါတီကိုယ်စားလှယ်ရီရှေ့မောက်မှာမဲစည်းရေးရေးအတွက်မဲလက်မှတ်တွေကိုထုတ်ပိုးအဲ့ဓာရီအားလုံးမြို့နယ်ကော်မရှင်ရုံးကိုပေးပို့ရတာမျိုးဖြစ်ပါတယ်မြို့နယ်ကော်မရှင်ရုံးမှာတော့အဲ့ဒီမဲယုံအသီးသီးကပေးပို့လာတဲ့စီရင်တွေမှန်မှန်ကန်ကန်ဖြည့်သွင်းမသွေးစည်းရင်းတွေပြန်တိုက်ကြည့်ရောမြို့နယ်ရုံးကိုရောက်လာတဲ့ကြိုတင်မဲတွေကိုပြန်ရည်တွေ့ရုံနဲ့မတမာမှုရှိမရှိအလွယ်တကူသိနိုင်ဖော်ထုတ်နိုင်တဲ့ကိစ္စမျိုးပါအခုကြည့်ရတော့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဆင့်ဆင့်ဟာအဲ့ဒီလိုမဲမတမာမှုမျိုးကိုတိတိကျကျစီစစ်ဖော်ထုတ်နိုင်ခြင်းရှိခဲ့ပုံမရပါဘူးတကယ်တော့ကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲကာလဟာကိုဗစ် -19 ကပ်ရောဂါကာလဖြစ်နေပေမဲ့ပြည်ရင်းနဲ့နိုင်ငံတကာလေးလာရေးအဖွဲ့တွေကတော့စောင့်ကြည့်လေ့လာအစဉ်ခံစားရထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ်အားလုံးရဲ့တူညီတဲ့အကဲဖြတ်ချက်ကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးကြီးမားမားမတွေ့ရ ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မတမာမှုမျိုးမတွေ့ရှိမဲစင်းရဲ့ကောက်ယူခြင်းအပါအဝင်လှုပ်ထုံးလုံနည်းဆိုင်ရာအားနည်းချွန်ရင်းချက်တချို့တော့တွေ့တယ်ဆိုပြီးထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်တွင်းကရောနိုင်ငံတကာကပါ2020ရွေးကောက်ပွဲကိုဘလောက်ပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုနေစေကမူဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့သူစစ်တပ်ကတော့မဲစင်းတွေကိုကိုယ့်ဘာသာကိုတစ်ဖက်သက်စစ်ကိုယ့်ဘာသာကိုမဲမတမာမှုဖြစ်နိုင်ပွဲရှိတဲ့မဲစင်း10သန်းလောက်တွေ့ရတယ်ဆိုပြီးကြေညာမဲစင်းတွေပြန်စစ်ဖို့လွတ်တော်အစ်စ်ခေါ်တာကိုဆိုင်းငံ့ဖို့တောင်းဆိုအဲ့ဒါကိုတည်ဆဲလွတ်တော်တာဝန်ရှိသူတွေဘက်ကမလိုက်လျောလို့ခုလိုအာဏာသိမ်းလိုက်တာပဲဖြစ်ပါတယ်ဒီအတွက်လဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့မဲမတမာမှုဖြစ်စေနိုင်တဲ့မဲစင်းတွေကိစ္စကနေမဲမတမာမှုတွေရှိခဲ့တယ်ဆိုတာတတ်သိပြဖို့တာဝန်ရှိလာပါတယ်။အဲ့ဒီအတွက်လဲအာဏာသိမ်းပြီးတာနဲ့ယာနဲ့ချီတဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အထက်အဆင့်အရာရှိတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပါသေးတယ
်။ဒါပေမဲ့လဲအဲ့ဒီကော်မရှင်တာဝန်ရှိသူတွေစီကနေမဲမတမာမှုလုပ်ခဲ့တယ်ဆိုတာမျိုးလုပ်တာကိုသိရှိတယ်ဆိုတာမျိုးထွက်ဆိုချက်နဲ့သက်သေအထောက်ထားတစုံတရာမရခဲ့တာကြောင့်လာနဲ့ချီကြတဲ့ထိမ့်သိထားမှုကနေပြန်လွတ်ပေးခဲ့ပြီးမဲစင်းစစ်တာတွေပဲလုခဲ့တာဒီကနေ့အချိန်ထိပါပဲခုဆိုရင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ခန့်အပ်တဲ့ဦးသိန်းစိုးဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကို3လကျော်အချိန်ယူစစ်ဆေးပြီးခဲ့တဲ့တိုင်2020ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတာသက်သေမပြနိုင်တဲ့အတွက်မဲစင်းကောက်ယူမှုချို့ယွင်းချက်တွေနဲ့အရင်ကော်မရှင်ထုတ်ပြန်ချက်တွေကိုကိုးကားပြီးလွတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေများနဲ့ညီညွတ်မှုမရှိသည်ကိုစစ်ဆေးတွေးရှိရသည်ဆိုတာလောက်ပဲဒီကုန်းချုပ်ထုတ်ပြန်ခဲ့နိုင်တာကိုတွေ့မြင်ရကြောင်းပ
ါ New American တမြန်မာဝိုင်းစီစဉ်တွေကို Washington မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ကျမဧသနာကျော်ပါရှင်နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေကိုမြေတားတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ် Messenger ကစာရေးလာတဲ့ကြော်မျိုးသူဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE တိကျတဲ့သတင်းတွေသိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားတွေဘေးပြာကင်းဝေးကြပါစေအမေတော်အောင်ဆန်းစုကြည်နဲ့အတူဖမ်းခံထားရတဲ့သူတွေအမြန်ဆုံးလွတ်မြောက်ပါစေရီမန်းချက်ပန်းတိုင်းလည်းအမြန်ဆုံးပြေးပါစေလို့ဆုတောင်းလှည့်ပါ VOE သတင်းမီဒီယာလည်းဒီချက်မကအောင်မြင်ပါစေမြန်မာပြည်သူတွေနဲ့အတူတကွရှိနေပေးတဲ့အတွက်လည်းအထူးကျေးဇူးတင်လှပါတယ်ကိုကျော်မျိုးသူရေးလာတာဖြစ်ပါတယ်ချစ်မျိုးထက်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ VOE ရေးတဲ့VOE ကိုဖုန်းနဲ့ဖမ်းယူလို့ရတဲ့ VOE Bambis application သိပါရစေ။ internet ဖြတ်ရင်သတင်းမရဘဲနေမှာစိုးလို့ပါ။ကျေးဇူးပြုပြီးပြောပြပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ VOE Bambis ကျမတို့ရဲ့ application ကိုတယ်လီဖုန်းကနေ download လုပ်ထားတယ်ဆိုတာကလည်း internet လာမှသုံးလို့ရတာမျိုးပါ။ဘာပဲဖြစ်ဖြစ်လိုရင်သုံးလို့ရအောင်တော့ကျမဒီ messenger ကနေပြီးပြန်ပြီးတော့ link ပို့ပေးလိုက်ပါရင်နော်ပါဖုန်းမျိုးစားလဲဆိုတာပြောမထားလို့ Android ဖုန်းအတွက်ကောနောက်ပြီးတော့ iPhone အတွက်ပါဘယ်ဖုန်းနဲ့မဆို download လုပ်လို့ရအောင်လို့ application ကိုနှစ်မျိုးပို့ပေးထားပါတယ်အဆင်ပြေတာကို download လုပ်ယူလိုက်ပါနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ခင်ယူမွန်ဆိုတဲ့သောရရှင်ကလည်းဒီသောရရှင်လိုပဲဒီ internet တွေမရတဲ့အတွက်ကြောင့်မလို့ internet မရတဲ့အခါမှာနားဆင်လို့ရအောင်လို့ဒီ radio ထုတ်လွှင့်ပေးနေတာကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာတာ
ပါမင်္ဂလာပါ VOE ရေမြန်မာနိုင်ငံမှာအင်တာနက်တွေပိတ်ထားတာအတော်ကြာနေပါပြီ။သတင်းမှန်တွေနားဆင်ရဖို့အခက်ကြုံနေရပါတယ်။သတင်းမှန်တွေနားဆင်ရလို့ကျေးဇူးပါ။ကလေးဘွားတွေကနားဆင်လာတာခုထီပါ။အခုဖြစ်ပျက်နေတဲ့သတင်းတွေကိုရေဒီယိုလေးနဲ့နားဆင်နေရတာပါ။ရှေ့ဆက်ပြီးတော့လဲမှန်ကန်တိကျတဲ့သတင်းတွေဆက်လက်လွှင့်ပေးပါနော်။ကျေးဇူးပါ VOE ရေ။အားပေးနားဆင်နေပါရနော်
။ဟုတ်ကဲ့ပါ။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
ဒီတော့ရှင်ပြောသလိုပဲအင်တာနက်တွေကအခုခေတ်မှဖြစ်လာတာပါเนาะမြန်မာနိုင်ငံမှာဆိုတာကဒါကြောင့်မလို့အင်တာနက်မရတဲ့အခါမှာကျမတို့အစင်မြဲထုတ်လွှင့်ပေးနေတယ် live radio လေးနဲ့ကျမတို့ VOE ကထုတ်လွှင့်ချက်တွေကိုဖမ်းမှုမမေ့ပါနဲ့လို့ပဲပြောချင်ပါတယ်ရှင် live radio နဲ့ထုတ်လွှင့်ချက်တွေကတော့ကဘာစစ်ဖြစ်နေတဲ့အချိန်တုန်းကတော့မှဒီတစ်ကဘာလုံးကိုသတင်းတွေပြန့်နှံ့သိရှိအောင်လို့လုပ်ပေးခဲ့တဲ့မီဒီယာဖြစ်ပါတယ်ဒါကြောင့်မလို့ဒီဂျိုရူကနေ live နဲ့ထုတ်လွှင့်မှုကတော့ဘလို့အခြေအနေမျိုးမှမဆိုခင်မင်းဒီပညာတွေမရှိပေမဲ့လည်းသတင်းတွေကိုအစမပြတ်နားထောင်လို့ရအောင်လုပ်ပေးနေတဲ့ကြားခံနေမိတစ်ခုဖြစ်ပါတယ်နော်မြန်မာနိုင်ငံမှာဆေးရနာသိန်းနဲ့ဖေရီလာတရက်နေ့ကလေးကလူလူကနေ့စဉ်စားဝတ်နေရေးအကျက်တဲ့ပညာရေးကျန်းမာရေးကအစနေအိမ်လုံခြုံရေးအသက်အန္တရာယ်အဆုံးဘေးဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရတာပါဒီလိုအခြေအနေတွေကိုသောရရှင်တွေရေးလာတဲ့စာတွေမှာတွေ့ရပါတယ်ဒီမှာရေးလာတဲ့စာရီထဲမှာတော့လူတိုင်းမခံစားနိုင်တာကအနာဂတ်ရဲ့လူငယ်တွေအပါအဝင်ကိုသားကိုသမီးကိုမိတ်ဆွေကိုဆွေမျိုးကိုအိမ်ကြီးချင်းဒီလိုမျိုးအရက်သားပြည်သူတွေနေစဉ်ဆူဆူရွရွအခြေအနေတွေနဲ့တိတ်ဆုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။အမည်မဖော်ပြလိုပါဆိုတဲ့သောရရှင်တယောက်က
မြမပြေးအဝေးမှာရောက်နေပြီမဲ့တနေ့တနေ့တက်လာတဲ့သေးတဲ့သူစင်းတွေကြည့်ပြီးဝမ်းနဲ့ယူကြုံများဖြစ်မိပါတယ်။ပြည်သူပေးတဲ့လာစာကိုယူပြည်သူပေးတဲ့အခွန်ဘဏ္ဍာတွေနဲ့လက်နက်ဝယ်ပြီးလက်တစုပ်စာလူလူစုကောင်းစားဖို့အာနာတီတတ်မှုအတွက်ရှေတန်းမာရောမြို့ပေါ်တွေမှာပါအပြစ်မဲ့တဲ့ပြည်သူတွေကိုတတ်ရတာကိုကူကူနဲ့ကိုမိသားစုအတွက်မပါပဲလက်တစုပ်စာလူယုံမာတွေအတွက်ရင်းရတာရှေတန်းစစ်မြေလာပြင်မာရောဒုက္ခပေါင်းစုံခံအသက်ကိုမနှမျောပဲလူယုံမာလူဗလာနန်တွေအတွက်တိုင်းရင်းသားလူမျိုးစုတွေကိုတတ်ရတာဒုက္ခပေးရတာတွေတော်တော်ပြောကြရဲ့လားလို့ခொနည်းရသားသမီးမျက်ရည်ကြမှာစာဝင်အိပ်ပြောကြရဲဆိုရင်ပြည်သူတွေကိုတက်ပြမှာယာရုတွေတက်လာမယ်ဆိုရင်နေ့တိုင်းပြုတဲ့ကုသိုလ်နဲ့တိုင်တင်ပြီးတစ္ဆာဆိုပါတယ်ပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာငရဲမီးတမျှပူလောင်ခံစားရပါစေလို့ဆုတောင်းပေးပါတယ်အရေးတော်ပုံကြီးအောင်ပါစေပြီးပို့တဲ့စာကိုတော့အမည်မဖော်လိုပါဘူးရှင်ခံစားရလွန်းလို့တနေ့တနေ့အလုပ်ထဲမှာစိတ်မရှိမိုးလင်းလို့မျက်စိနှလုံးပွင့်တာနဲ့မြမပြေးအရေးတွေးပြီးရင်မောနေရပါတယ်ရှင်
။အပြစ်မဲ့ပြည်သူတွေကိုတတ်ရတာပြောပါရဲ့လားလို့သူကမေးလာတာပါ။ဆေးရနာရှင်တော်လှန်သူတွေထဲမှာနေ့စဉ်စားဝတ်နေရအခက်အခဲဖြစ်နေရသူတွေကတော့ငကူအားမှအစိုးရလာစာနဲ့စားမလောက်ဖြစ်ခဲ့အခုလဲ CDM လုတ်ပြီးတော့အလုပ်တွေပြုတ်လာစာမရဖြစ်ရတဲ့ဝန်ထမ်းတွေပါပဲ
။မြမနိုင်ငံမှာတနေ့လုတ်တနေ့စားတွေအများကြီးပါ။ကျွန်တော်တို့လိုလပကဆရာကြီးတောင်စောင့်နေရခက်ခဲရင်စင်ချေဖုံးကျူးကျော်ရက်ခွက်တွေမှာနေထိုင်နေသူအများကြီးကပို့ပြီးတော့ခက်ခဲကြမှာပါအဓိကအကြောင်းကရေရှည်တိုက်ပွဲနှွှဲလို့မရပါဘူးစီရင်ဝင်နှန်းတွေကနှစ်လစာလို့တစ်လစာလို့ရထားပါသေးတယ်တနေ့လို့တနေ့စားဘဝတွေကိုရတဲ့နည်းနဲ့ထောက်ပံ့ပေးကြပါမထောက်ပံ့ခဲ့ဘူးဆိုရင်တော့တနေ့ရက်တနေ့နေစား9000နန်းတွေတိုးပွားလာပါလိမ့်မယ
်ဆရာဇော် EC ကစီရင်ဝင်နှန်းတွေရဲ့အခက်အခဲကိုပြောလာတာပါနောက်နိုင်ငံတကာရောက်နေတဲ့သူတွေပြောလာတဲ့အခက်အခဲကတော့
အခုကျွန်တော်တို့ကြုံနေရတဲ့ခက်ခဲကမြမပြူကိုငိုလွှဲပေးနေရတဲ့ခက်ခဲပါမိသားစုတွေမပြည်လေတော့မနေနိုင်ဘူးလေဖြစ်တယ်လို့လွှဲပေးနေရတာစရော့ကဗန်နဲ့ငွေလွှဲလို့ရှိရင်တုံငင်နမယူရတယ်ယူပြီးရင်၃ရက်ကြာမှထုတ်ရတယ်အဲ့ဒီညီထားမကတုံငင်ကြလို့ငွေထုတ်မယ်ဆိုပြီးသွားတာကငွေမောက်က၅သိန်းဆိုရင်အခု၃သိန်းထုတ်ပေးလိုက်တယ်ကျန်၂သိန်းကတုံငင်ပြန်ယူပါပေါ့အခြားတစ်ခုက wave money နဲ့လွှဲရင်အရင်က၁သိန်းမှ1500ယူတာကနေပြီးတော့အခု၁သိန်းကို1000ယူနေပါတယ်
မလေးရှားကသောရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာမိသားစုငွေအခက်အခဲကြောင့်သူငွေလွှဲဖို့စူးစမ်းနေရတာမှာသူလည်းအခက်အခဲကြုံနေရပါတယ်ဆိုပြီးတော့အခြေအနေကိုရေးပြလာတာဖြစ်ပါတယ်သောရရှင်ကိုချင်းမီကတော့အခုအာနာသိန်းတဲ့သူတွေအနေနဲ့မထူးတဲ့အလုပ်တွေကိုထပ်လုပ်နေတာညံမမီတော့ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ကျွန်တော်နာမည်ဂျင်မီပါစစ်တပ်ဆူရကလက်နက်အားကိုးနဲ့တနင်္ဂနွေလုံးကိုဖေဖော်ဝါရီလ1ရက်နေ့ခရဲကအကြမ်းဖက်သိမ်းပိုက်ထားပြီးအခုမှထွေထူးထူးလှုပ်ပြီးတော့မင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကျင်ညာတာကျွန်တော်ကပဲညံရင်မမီညံနေနေလို့နားမလည်နိုင်တာလားကျွန်တော်သဘောပေါက်တာကဖေဖော်ဝါရီလ1ရက်နေ့ကလေးကတနင်္ဂနွေလုံးကိုစစ်အုပ်ချုပ်ရေးအောက်ရောက်သွားပါပြီတစ်ချက်လောက်မဆပြီးတော့ရှင်းပြပြပါအောင်ဗျာ
ဒီအချိန်နေရောက်နေတော့မှတော့ထွေထူးလှုပ်ပြီးတော့စစ်အုပ်ချုပ်ရေးကျင်ညာဖို့လုံးမဲမထင်ပါလို့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကနေနေသားတော်ရရှင်ကတော့ကြောက်အောင်ခြောက်ပေးမယ်လေမကြောက်ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ခင်ဗျာကျွန်တော်ကကဏီနေသားတဦးပါကျွန်တော်ကဏီမှာတော့စစ်တပ်ကအင်အားအလုံးကြီးနဲ့ဝင်ရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့မကြောက်ပါဘူးမတတ်တာသေးလို့ခဏဘေးမှာရှောင်နေကြရတာပါပြီးတော့လက်နက်ချင်းကလည်းမတူဘူးလေလက်နက်ချင်းသာတူလို့ရှိရင်ကျွန်တော်တို့အချိန်မရွေးနေရာမရွေးပါလို့ပြောချင်ပါတယ်အရေးတော်ပုံအောင်တဲ့အထိကိုတိုက်ပွဲဝင်သွားမှာပါ
စစ်အင်အားအလုံးကြီးနဲ့ဖြုတ် စစ်တပ်ကအင်အားအလုံးရင်းကိုတွေးမြင်နေရပေမဲ့လည်းမကြောက်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကဏီနေသားရေးလာတာပါ။တော်လန်ရေးကြည့်ပြီးတော့မှမင်္ဂလာပါလို့နှုတ်ဆက်ချင်ပါတယ်ဆိုပြီးတော့တော်ရရှင်ဒေါ်ဇာဇာရေးလာပါတယ်
။ VOA ရေးတော်လန်ရေးကြည့်ပြီးမှမင်္ဂလာပါဆိုတဲ့နှုတ်ဆက်စကားကိုပီတိအပြည့်နဲ့နှုတ်ဆက်ပါရစေ။ကျွန်မကတော်လန်ရေးကြည့်အတွက်အဓိကကြားတဲ့နေရာကပါဝင်နေတာမဟုတ်ပေမဲ့တထောင်တနေရာကနေလှုပ်ရှားနေပါတယ်။အင်တာနက်မရတဲ့အချိန်တွေမှာလဲရေဒီယိုနဲ့ VOA ကိုပဲအားကိုးခဲ့ရလို့ VOA ကိုကျေးဇူးတင်မိပါတယ်။ကျွန်မကလူသိများပြီးတော့အရေးပါတဲ့လူမဟုတ်လို့ကျွန်မပြောချင်တဲ့စကားလေးကို VOA ကနေတစင်ပြောချင်ပါတယ်။ခက်ခက်ခဲခဲတပိတ်ဆင်နွှဲနေရတဲ့တော်လန်ရေးသမားတွေကိုကူညီတဲ့အနေနဲ့ရောအသက်ပေးဆက်လိုက်ရတဲ့အာဇာနီတွေရဲ့သွေးကိုကျမတို့အလေးထားတဲ့အနေနဲ့ရောစစ်ကောင်စီကိုပြည်သူအလုံးကဆန့်ကျင်တဲ့အနေနဲ့ရောကျမတို့ပြည်သူတွေအလုံးအပြင်ထွက်တဲ့အခါတိုင်းအနီရောင်အင်ကြီးကိုဝစ်ဆင်ပြီးထွက်ကြဖို့အကြံပြုချင်ပါတယ်။အင်ကြီးအစင်မပြေတဲ့သူကတော့အုတ်ထုတ်ဆောင်ကြတာပေါ့။ဒါဆိုရင်တပိတ်စစ်ကြောင်မဟုတ်လို့ဖမ်းလို့မရတယ်လို့လူတိုင်းကဝစ်ထားတဲ့အတွက်အင်ကြီးကိုလိုက်ချွတ်လို့လည်းမရနိုင်ပါဘူး။
ဒါတော့တော်ရရှင်သူရဲ့ကိုပိုင်ထင်မြင်ယူဆချက်ကို VOE ကနေပြီးတော့ဖွင့်ဟလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီနေ့တော့တင်ပါတယ်ရက်ချင်ပါတယ်ရှင်ထေးချောင်းလာတဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တော့ဒေးချစ်တော်ရရှင်တွေကိုအလှည့်ပေးကြပါရနော်မြန်မာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ဆရာနာသိန်းတဲ့အခြေအနေဇူးကြီးကြောင့်ကမ္ဘာနိုင်ငံအသီးသီးရောက်နေကြတဲ့မြန်မာတွေလည်းအထူးစိတ်ဆင်းရဲဝမ်းနည်းကြည်ခွဲရပါတယ်ပြည်သူကိုစစ်မဲ့ခင်အရင်ကတာယာစီကားခဲ့တဲ့မြို့ကြီးတွေစစ်တလင်းဖြစ်နေရတဲ့အခြေအနေဇူးကြီးအများဆုံးပြီးဆုံးပါစီဆိုတဲ့စူတောင်းတဲ့ဒီသချင်းလေးကိုနားထောင်ရင်းနဲ့ပို့ပြီးခံစားရပါတယ်လူသားတွေအတူတကွပိုင်ဆိုင်ထားတဲ့အရာတွေကိုလောဘကြောတဲ့နိုင်လုံမင်းထက်ပြူကြတာကအမတန်ဆက်ဆုံရွှန်ရှာစရာဆိုတာသတိပြုမိကြပါစေလို့ဆုတောင်းမိပါတယ်။အားလုံးတွေတင်စာမော်ရဲ့ပုံဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ VOA တစ်ချစ်ပရိသတ်စင်စင်တောင်းဆိုလာပါတယ်။သူပြောတဲ့တင်စာမော်တည်ဆိုထားတဲ့ပုံဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါရှင်
။ကဘာမီးပြင်းကိုရောင်ချေညင်ကြောင်တို့ရေလို့ဆွဲเบเปียมามะปัญญาทาเลเนนเมโตตัมมะควะบาดายูวาดานิสกาดานุอิควะเลอะปายลูจินีดูอะตวะตูวินโปทูอะพีนโยมะฮูยาอะนีเยวาอะโปยันเยบยาลูบะวากาเดวิชิเยลาwe jas sanja din ye dida a lo ye bon ta na be nai lo min ta a chin rue ne a chi ta ne
ဒီဆောင်မော်တီဆိုတဲ့ပုံဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချန်ပီစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်ဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voenews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
သတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့သတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုလင်းကတင်ဆက်ပေးထားပါတယ်မြန်မာစစ်တပ်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအသင့်ဖြစ်နေတဲ့အကြောင်း G7 နိုင်ငံသားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အကြောင်းကိုဒီတစ်ပတ်ပြောပြပေးချင်ပါတယ်
We had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone, G7, go, Myanmar Luro, Semu Taiti Nengamya, Lu, Amyazuga, Kobo, Yosu Javari. G7 ma ba de nangan rui sura ga le, Gaba bo ma chanda joy wa bi, Semu Atonga so nangan ji rui phit ni lu ba be. G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့ American ပြည်အောင်စုတို့ပါဝင်ပါတယ်။နိုင်ငံ9နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့10ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှု၊လူအခွင့်အရေး၊ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှု၊ကြွယ်ဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေကG7 ရဲ့အဓိကစီးပင်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ် G7 ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1995ခုနှစ်ကပြင်သစ်၊အီတလီ၊ဂျပန်၊ UK အနောက်ဂျာမနီနဲ့ American ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ် အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် GA ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတည်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတက်ရောက်ပါတယ် G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အလှည့်ကြတာဝန်ယူရပါတယ်အခု2022ခုနှစ်မှာ UK ကတာဝန်ယူထားပါတယ် G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအားဖြင့်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေရေနံနဲ့သဘာဝလောင်စာစွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေးသဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိမ့်သိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။ HIV/AIDS, TB ရောဂါနဲ့ငှက်ဖျားရောဂါတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့် 2002 ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းတန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။
ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ဒီကနေ့ညအတွက်အပတ်စဉ်ခဏတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ညမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြည့်အားငယ်တာအချင်းချင်းသွေးကွဲတာတွေမဖြစ်ကြဖို့ပုန်ဟမင်းကြီးဖရန်စစ်စ်ကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့ဆုတောင်းပွဲအတွင်းဒီကနေ့မိန့်ကြားလိုက်ပါတယ်။ခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွားတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပုန်ဟမင်းကြီးဖရန်စစ်စ်ကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပုန်ဟမင်းကြီးကအကြိမ်ကြိမ်ပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်ဝန်မြို့အတော်များများမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေဆဲပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်စန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကနေဟာဒီကနေ့မှလည်းအာဏာသိမ်းမှုစန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်အစောပိုင်းကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆိုင်ကယ်စီးပြီးချီတက်ဆန္ဒပြခဲ့တယ်လို့မန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြတာစီဘက်မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တာယာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလွန်ခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပစ်ခတ်မှုအတွင်လူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီလူငယ်6ဦးဟာမေလ14ရက်နေ့15ရက်တို့အကြာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေမှာကြာဆုံးခဲ့တာလို့ဆိုပါတယ်
စစ်ကောင်စီဘက်ကလူနေအိမ်တွေထဲအကန့်အသတ်မရှိလေကြောင်းကနေပြစ်ခတ်တိုက်ခတ်နေတာကြောင့်ဒေသခံအများအပြားလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာတင်းနှင်းကနေညဗီအိုမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီအိုသောရရှိမြန်နဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေလို့ရပန်းနိုင်ကိုအများဆုံးစုကူနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ကတော့ဆုံးမလိုက်ပါခင်ဗျာThis program has